မြန်မာနိုင်ငံရဲ့တမိုင်းဝင်ရွေးကောက်ပွဲမှာငင်းငင်းချမ်းချမ်းနဲ့ပါဝင်ခဲ့ကြတဲ့မြန်မာလူလူကိုရှစ်တော်အရှဒေတာတော်ဝန်လှစ်တော်ကိုယ်စားလှယ်တွေကအကြီးအကျယ်ဂုဏ်ပြုပါကြောင်းလူ့အခွင့်အရေးဆိုင်ရာရှစ်တော်အရှဒေတာလှစ်တော်ကိုယ်စားလှယ်များအဖွဲ့ EPHR ကဒီကနေ့ရက်စွဲနဲ့ကြေညာချက်ဆောင်ထုတ်ပြန်ပြီးပြောထားပါတယ်။လူလူကိုအစ်မှန်ဖို့ပြုတဲ့အာဆီယံဝန်ဝိုင်းမှာမြန်မာနိုင်ငံကအသိရွေးကောက်တင်မြှောက်ခံရတဲ့လူ့ဖော်ကံပြတ်တွေကိုကျူးစွဖို့စောင့်မျှော်နေပါတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်ရဲ့တက်မှတ်မှန်ကန်မှုကိုထိခိုက်စေတဲ့အားနည်းချက်တချို့ရှိခဲ့ပေမဲ့လည်းလူဝင်မာလာရှိရနေမှာမြန်မာလူလူအများအပြားကတခဲနဲ့မဲပြတာကိုတွေ့ရတဲ့ပေါ်အားရမိတယ်လို့ APHR အဖွဲ့ကပြောပါတယ်။ဒီလိုမျိုးမဲဆန္ဒရှင်အစီအတွက်အများအပြားကဆရာထက်တန်စွာနဲ့မဲပြကြတာဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းအတော်ကြာတုန်းကတည်ရှိခဲ့မှုတဲ့ဒီမိုကရေစီကိုလိုလားတောင့်တမှုရဲ့ပြယုတ်ပဲဖြစ်ပါတယ်လို့ဆိုပါတယ်။အခြေခံလွတ်လပ်ခွင့်တွေကိုထိန်းချုပ်တဲ့ဥပဒေတွေရှိနေသေးတာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်လူမျိုးစုဒေသတွေမှာဖြစ်ဖြစ်တာတွေကိုအပြစ်ပေးအရေးမယူနိုင်ပဲကင်းလွတ်ခွင့်ရနေတာစတဲ့စိန်ခေါ်မှုတွေအပြစ်ရှိနေသေးတာကိုလည်းEPHR အဖွဲ့ကထောက်ပြပါတယ်ဒီစိန်ခေါ်မှုတွေကိုရင်ဆိုင်တာမှာလူ့ဖော်ကံပြက်မြန်မာလွှတ်တော်ကိုယ်စားလှယ်တွေနဲ့အတူတကွရပ်တည်သွားဖို့အစဉ်နဲ့ရှိပါတယ်လို့လည်းပြောပါတယ်ဒါမဲ့လာတွေဟာပြီးခဲ့တဲ့တင်ပတ်လိုပဲရင်းကျဲစွာဆီဆက်သွားနိုင်ပြီးလူ့အခွင့်အရေးနဲ့စစ်မှန်တဲ့ဒီမိုကရေစီတိုးတက်ဖြစ်သွင်းရေးထောက်ခံအားပေးဖို့အတွက်အစိုးရအသင်းနဲ့လက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်နေပါတယ်လို့ EPHR ဥက္ကဋ္ဌမလေးရှားလွှတ်တော်ကိုယ်စားလှယ်ချားလ်စ်ဆန်ဒီယေဂိုလက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်